ရန်ကုန်မြို့မှာတန်တီးဒုက္ခကြောင်းတိုက်ကိုဒီလစောပိုင်းတုန်းကအာဏာပိုင်တွေဝင်ရောက်စီးနင်းရမှာဖမ်းဆီးခံခဲ့ရတဲ့ဗြိတိန်နိုင်ငံလန်ဒန်မြို့ကသာသနာ့ရန်သည်ကျောင်းဆရာတော်ဦးဒရအပါဝင်တန်ခါ၅ပါးကိုအမကန်နဲ့ပြန်လွတ်ပေးခဲ့ပေမဲ့ဆွဲချက်တင်အရေးယူဖို့ပြင်ဆင်နေပါတယ်။ဒါဟာဆိုရင်တန်ခါတို့ကိုဖိနှိပ်ဖို့ရည်ရွယ်တဲ့လုပ်ရအဖြစ်မဟာတန်တိဒုက္ခကျောင်းပိုင်ဆိုင်ကျောင်းပြောဆိုထားတဲ့ပြည်နယ်ဆရာတော်ဦးပညာဝန်သားကမိန့်ခဲ့ပေမဲ့ဆိုရကတော့မြတ်မြတ်တတ်တတ်ဖြစ်အောင်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။အကြောင်းစုံကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ဥဂုတ္တရအပါဝင်တန်ခါ၅ပါးကိုပြီးခဲ့တဲ့တောက်ကြနေကတာမွေမြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပြီးတဲ့နောက်အာမခံနဲ့လွှတ်ပေးခဲ့တာပါဒီတန်ဃာရော်တွေကိုတန်ဃာမဟာနာယကအဖွဲ့ရဲ့တိုင်ကြားချက်အရသာသနာ့ရေးဦးစီးဌာနကနေသာသနာညစ်နှမ်းစေမှုပုံမှ295ကကြီအပါဝင်တန်ဃာအဖွဲ့စည်းဆိုင်ရာဥပဒေပုံမှတွေနဲ့စွဲဆိုအမှုဖွင့်ထားပါတယ်ဥဥဒရာတို့ကိုစွဲထားတဲ့ပုံမှတွေဟာမတရားတဲ့အပြင်ဥနေဝင်းမဆလာအစိုးရခေတ်ကတည်းကတန်ဃာတော်တွေကိုဖိနှိပ်ဖို့ပြဋ္ဌာန်းခဲ့တဲ့ဥပဒေသားဖြစ်တယ်လို့ပီနန်ဆီယာရောဥပညာဝန်သားကမိန့်ကြပါတယ
်။သူစစ်တပ်ကတုန်းကဟိုဂျူနီဝန်ကလုပ်ထားတဲ့ဘရုဥပဒေကိုတရားဥပဒေမှာကမင်းမရှိပါဘူး။တရားဥပဒေမှာမတရားလဲလုပ်သေးတယ်။တရားဥပဒေကအလောင်းဝါလဲအမောက်ကလည်းပြောင်းမယ်ဆိုဘယ်ဟုတ်မလဲ။အခုမတရားလုပ်တဲ့လူတွေတရားစွဲပြီးတော့အဲ့ဒီလူတွေပဲသူကြားတယ်နဲ့ပြပြမှာဘောသဘောသူတို့စစ်မှုကြီးကလှုပ်ထားတဲ့စစ်ဥပဒေသူတို့ဘာလဲသူတို့အမိန်ထုတ်ပြီးဒီအုပ်ကြီးတွေကိုဖိုင်းနေလို့လှုပ်ထားတဲ့ဥပဒေတကယ်ဟိုနိုင်ငံတကာတို့ရဲ့ဟိုအင်တာနေရှင်နယ်လောမဟုတ်ဘူးသူတို့လော
မဟာတန်တိဒုက္ခကြောင်းတိုက်ပိုင်ဆိုင်မှုတန်ခမဟာနာယကနဲ့အငင်းပွားနေတာကိုဝီနီဥပဒေအရဆက်လက်ဖြေရှင်းမှာဖြစ်တယ်လို့တရားဥပဒေအရလည်းဆောင်ရွက်သွားမှာဖြစ်တယ်လို့ဆရာတော်ကမိန့်ကြပါတယ်
။တရားရေးဖွဲ့ဆိုတာဘုံလူဖွဲ့ထားတယ်။အလုံးကောင်းလောရ30လောက်ရှိတယ်။ပြီးတော့တရားသူကြီးအောင်နေလည်းပါတယ်။ experience ရှိတဲ့လောရတွေပါတယ်။အခုလိုသူတို့ကလည်းအလုံးပေါ်တာသူတို့ဘာပဲပြောတာမဟုတ်သူလည်းအားလုံးတရားသဖြင့်ဗမာပြည်မှာတရားသဖြင့်ဖြစ်ဖို့လိုတယ်ဆိုပြီးတော့သူကလည်းအားလုံးကစေနာလို့စေနာဝန်အောင်လိုက်လိုက်ကြတဲ့လူတွေပ
ါသမဏဦးသိန်းစိန်အစိုးရအနေနဲ့လည်းမဟာတဏိဒုက္ခကြောင်းတိုက်ကိစ္စနဲ့ပတ်သက်လို့ပြပြလဲလဲငင်းငင်းချမ်းချမ်းဖြစ်အောင်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြန်ကြားရေးဒုဝန်ကြီးဦးရထွတ်ကပြောပါတယ်
အဲ့တော့တရားရုံးမှာလိုရတဲ့ကိစ္စတွေကတော့ကျွန်တော်တို့အနေနဲ့ဝင်ရောက်ပြီးတော့မှဘလို့စီရင်မှာဘာညာလို့ကျွန်တော်ပြောလို့မရပါဘူး။သို့သော်သမ္မတကြီးရဲ့မူလရည်ရွယ်ချက်ကတော့ဒီဖြစ်စဉ်ကြီးတစ်ခုလုံးမှာဟာလာသာသနာ့ကြီးဝင်ကြီးဌာနအနေနဲ့နှစ်ဖက်မှာပေါ့ဗျာနော်။အားလုံးကြီးကြီးလေးလေးငြိမ်းချမ်းချမ်းနဲ့ဟာလာဖြစ်အောင်မဟာတန်ခါနာဂါဖွဲ့ရဲ့ညွှန်ကြားချက်တွေကိုလည်းတစ်ဖက်ကအေးချမ်းနဲ့လိုက်နာအကောင်တွေပေါ်နေအောင်တန်ခါနာဂါဖွဲ့ရဲ့လည်းအောက်တစ်ဖက်ကအဖွဲ့အစည်းပေါ်တိခါခွင့်လို့ပြီးတော့မှဆောင်ရွက်နိုင်အောင်လုပ်ဖို့ဆိုပြီးတော့မှဦးစားချင်းတို့တာဝန်ပေးခဲ့တာပေါ့။ဟုတ်တော့ဦးစားစင်းရဲ့လုံဆောင်ချက်ကအဲ့လိုမဖြစ်စေတဲ့ပြင်ကိုသူ့ရဲ့လုံဆောင်ချက်ကဟိုနားလည်မှုတွေပိုလွယ်အောင်ပฏิပက္ခတွေပိုပြီးတော့များလာအောင်နောက်ဆုံးမှာအစိုးရရဲ့နဲ့တန်ခါဖွဲ့စည်းတန်ခါမှန်တာတွေကြားထဲမှာပုံမှာသုံးပလဲနားလည်မှုလွယ်စေနိုင်တဲ့ဒီကိစ္စမျိုးကိုရည်ရွယ်ချက်ရှိရှိနဲ့လုပ်တယ်လို့ယူဆနိုင်စရာအကြောင်းတွေရှိတာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့တွေရေးယူရတာတွေဒါတွေနောက်ဆုံးဖြစ်လာရတာပေါ့ပေးကြတာတစ်ခုကတော့ဦးစားစင်းကိုကျွန်တော်တို့အရေးယူခြင်းဒီတချို့ဂျာနယ်တွေကပြောသလိုဟာငွေလေးနည်းနည်းကွာတာကြောင့်အရေးယူတာမဟုတ်ပါဘူ
းလက်ရှိဖန်စီထိမ့်သိမ်းထားတဲ့သာသနာရေးဝန်ကြီးဦးစန်းစင်ကိုသူတာဝန်ဆောင်ရွက်နေတဲ့ကာလအတွင်းဖြစ်ပျက်ခဲ့တဲ့သာသနာရေးကိစ္စတွေအပေါ်စုံစမ်းစစ်ဆေးနေပြီးဥပဒေအရအရေးယူသွားမယ်လို့ဦးရထွတ်ကဆိုပါတယ်တခါဦးစန်းစင်ကိစ္စနဲ့ပတ်သက်လို့သာသနာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဟောင်းဦးအံမောင်ကိုစာသုံးလုံးဘက်ကဖန်းစည်းစစ်ဆေးနေသည်ဆိုတဲ့သတင်းနဲ့ပတ်သက်လို့ဥရထွက်ကအခုလိုပြောပါရယ
်ခါတော့သူတို့မင်းနဲ့လူတော့အများကြီးပဲဗျာဘသူတွေပါလဲဆိုတော့ကျွန်တော်လောလောဆယ်မတည်ဘူးအဲ့ဒါရတော့မှုခင်အသေးစိတ်ဆိုတော့ပြည်တယ်ကိုမေးကြည့်မှာပဲသိမယ်ဦးအမောင်ကတော့ဖန်းစည်းထိန်ဖန်းစည်းထားဆိုတော့မဟုတ်ပါဘူးဗျာမနေ့ကဒီသတင်းကိုတွေ့လို့ကျွန်တော်မေးကြည့်တဲ့ခါမှာမနေ့ကအထိရတော့အဲ့ဒါမျိုးလုပ်တာမရှိသေးပါဘူ
းလက်ရှိသာသနာရေးဝန်ကြီးဌာနရဲ့အားနည်းချက်တွေနဲ့ပတ်သက်လို့တန်ခါကိစ္စတွေကိုမျှမျှတတဆောင်ရွက်နိုင်တဲ့သာသနာရေးဌာနမျိုးရှိတဲ့နယ်လို့ပြည်နယ်ဆရာတော်ကမိန့်ကြားပါတယ်လာမယ့်ဇွန်လ29ရက်နေ့မှာတော့တန်ခါတော်တွေဟာရုံးချင်းဆက်လက်ရင်ဆိုင်ရမှာဖြစ်ပါရဲ့ရှင်